တင်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာခရိုင်တဲကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲလုံခြုံတပ်ဖြတ်ခံရမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေတဲ့အတွက်ဒုက္ခသည်တွေရဲ့လုံခြုံရေးကမေးခွန်းထုတ်เสียအထူးစိုးရိမ်စရာဖြစ်လာနေပါတယ်အထူးသဖြင့်ကမ့်တာဝန်ခံတွေရိုဟင်ဂျာအရေးလှူရှားသူတွေနဲ့ဘာသာရေးကောင်းဆောင်တွေပေါ်မှာပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်တဲ့အခြေအနေဖြစ်လာနေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံရခိုင်ဘက်မှာလည်းအေအေနဲ့စစ်တပ်ရဲ့တိုက်ပွဲတွေကြားရိုဟင်ဂျာတွေတေဆုံးထိခိုက်မှုတွေဖြစ်နေရတဲ့အခြေအနေခိုးလုံနေထိုင်ရာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲမှာလည်းလုံခြုံမှုကင်းမဲ့နေတဲ့အနေအထားဖြစ်လာတဲ့အပေါ်မှာရိုဟင်ဂျာတို့စိုးရိမ်ချက်တွေကိုစူးစီးပြီးတော့မတ်စုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရခိုင်မြောက်ပိုင်းကနေလွန်ခဲ့တဲ့၅နှစ်ကျော်လောက်ကတည်းကသိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေထွက်ပြေးတိမ်းရှောင်လာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ထဲကရိုဟင်ဂျာဒုက္ခသည်စခန်းနေတဲ့မှာဒီလာပိုင်းနေအတွင်းမှာရိုဟင်ဂျာဒုက္ခသည်တချို့ကိုလူအုပ်စုတွေနဲ့တနက်နဲ့ပြစ်ဓာတ်နဲ့ခုတ်တက်တဲ့ဖြစ်ရတွေဖြစ်လာနေပါတယ်။လွန်ခဲ့တဲ့3လအတွင်းရိုဟင်ဂျာဒုက္ခသည်စခန်းနေတဲ့မှာအနည်းဆုံးရိုဟင်ဂျာ14ဦးအသက်ခံခဲ့ကြရပြီးတော့မနစ်ကနဲ့နိုင်ရှင်လိုက်ရင်အသက်ခံရမှုကပိုများလာတယ်လို့ကော့စ်ဘဇားခရိုင်ရဲတပ်ဖွဲ့အကြီးအကဲမတ်ဖူဇိုအစလန်က AFP သတင်းဌာနကိုပြောခဲ့တာပါ။ရိုဟင်ဂျာစခန်းနေထဲမှာ ARS အစိုးရအဖွဲ့ကပြစ်မှတ်ထားပြီးတပ်ဖြတ်နေတယ်လို့လည်းရဲတပ်ဖွဲ့အကြီးအကဲကပြောပါတယ်။နောက်ပြီးတော့မြန်မာနိုင်ငံကပြည်တွင်းပဋိပက္ခတွေကရိုဟင်ဂျာစခန်းနေရဲ့လုံခြုံရေးအပေါ်မှာတက်ရောက်မှုရှိတယ်။ဒါ့အပြင်ရာဇဝတ်ခိုင်းသားတွေကြားမွေးဇေဝရောင်းလည်မှုတွေနဲ့ရန်လိုတိုက်ခိုက်မှုတွေရှိနေကြချိန်မှာစခန်းထဲမှာအခုလိုတပ်ဖြတ်မှုတွေဖြစ်ပွားလာတာလို့လည်းရဲတပ်ဖွဲ့အကြီးအကဲက AFP သတင်းဌာနကိုပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်အောက်တိုဘာလ15ရက်နေ့ရိုဟင်ဂျာဒုက္ခသည်စခန်းအမှတ်73မှာရိုဟင်ဂျာစခန်းတာဝန်ခံရိုဟင်ဂျာခေါင်းဆောင်နှစ်ဦးကိုတရားစင်ကျော်လောက်ရှိတဲ့လူအုပ်စုကဝိုင်းပြီးတော့တတ်ဖြတ်ခဲ့လို့တဦးကနေရာမှာတင်ပွဲချင်းပြီးအသက်ဆုံးခဲ့ရတယ်လို့ကြံတဦးကတော့ဆေးရုံမှာအသက်ဆုံးပါခဲ့ရပါတယ်။ဒီရိုဟင်ဂျာခေါင်းဆောင်နှစ်ဦးအသက်ခံရမှုဟာဒီလာပိုင်းနေထဲမှာလုံခြံတတ်ဖြတ်ခံရမှုတွေကအဆိုးဝါးဆုံးလူသတ်မှုတစ်ခုဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ပြောခွင့်ရဖာရတ်အမန်ကလည်း AFP သတင်းဌာနကိုပြောပါတယ်။ဒါအပြင်ဒီရက်ပိုင်းနေ့အတွင်းမှာပဲအောက်တိုဘာလ18ရက်နေ့ကစခန်းနံပါတ်19မှာရိုဟင်ဂျာဒုက္ခသည်တဦးဓာတ်နဲ့အသေးထိုးတက်ခံရပြီးအသက်ဆုံးခဲ့ရပါတယ်။ဒီလိုမျိုးရိုဟင်ဂျာတွေဒုက္ခသည်စခန်းနေထဲမှာအကြမ်းဖက်တပ်ဖြတ်ခံရမှုတွေခက်ဆိတ်ဆိတ်များလာနေတဲ့အခြေအနေပေါ်ရိုဟင်ဂျာဒုက္ခသည်တွေအကြားအသက်အန္တရာယ်စိုးရိမ်မှုတွေနဲ့စိုးရိမ်ပူပန်မှုတွေပိုပြီးတော့တိုးလာနေတယ်လို့အမည်မဖော်လိုတဲ့ရိုဟင်ဂျာဒုက္ခသည်တွေကလည်းပြောပါတယ်။ရိုဟင်ဂျာဒုက္ခသည်အီလီယက်စ်ခေါ်ဦးစောလွင်ကတော့လက်ရှိရိုဟင်ဂျာဒုက္ခသည်တွေကြားလုံခြံတပ်ဖြတ်ခံရတဲ့လုံခြုံရေးအခြေအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေအကြောင်းကိုအခုလိုပြောပြပါတယ်
။ဒီမှာတိုင်းမင်းချောက်ပြီးတော့ချီတော်ပြီးတော့ဒီမှာမနေဘူးဘောက်တော့မှာတွားနေရတယ်။မိမိဤသူတော်နဲ့သူအောင်မနေသေးဘူး။မိမိရာဒီမှာဒီမှာနေရမေရောညာဒီမှာနေရတယ်သူအောင်မနိုင်ဘူ
း။အခုလိုမျိုးဒီလုံခြံတပ်ဖြတ်တဲ့အမှုတွေဖြစ်နေတဲ့အချိန်မှာရောထပ်ပြီးတော့လုံခြုံရေးကိုတိုးထတိုးချထားတာမျိုးလို့အချင်းချင်းသတိပေးတာမျိုးပေါ့နော်အဲ့လိုမျိုးပြောနေတာမျိုးရောရှိလားရှင
်ကျသမားတကူကြည့်သွားတာနဲ့တို့ကသွားပြီးတော့ဟိုမှာတလားရင်းနန်းကြမှာသူသွားပြီးတော့အရာတွေစီစစ်တယ်စီစစ်ပြီးတော့တို့ကဆင်းရဲပူရတာပြီးကြည့်တယ်လုံခြုံရေးလာကျွန်တော်ကအရာမလုံးမလောက်ကြည့်နေကြတယ်တို့ကကျွန်တော်ကလည်းသိချင်လို့မရဘူးလို့ပုံစံရောက်တယ်ကျွန်တော်ကလူငောက်တဲ့အဲ့ဒါလူကြီးတွေကိုသူကမပေးလိုက်ဘူ
းအခုလက်ရှိအနေထားကရောဒီလိုမျိုးဒီလှုပ်ကြံတက်ဖြတ်မှုတွေဖြစ်နေတာကဘလို့လူတွေကိုဥတီချက်ထားပြီးလုပ်နေတယ်လို့ယူဆလို့ရလဲရှင
်အဲ့ဒါအရောဟိုမှာဒီမာဇီတွေရှိတယ်ဟိုမှာနေတဲ့ဖျားနေလို့ခံတဲ့မာဇီတွေရှိတယ်အဲ့မာဇီတွေရှိတော့သူတို့တက်ပြတာတွေရှိတယ်ဘာသာရေးကောင်းဆောင်တွေပညာတဲ့ဟိုစားကြောင်းစရာတွေဒီရတဲ့လူတွေပညာတဲ့တွေဟိုမှာပေါ်လို့ဒီလိုက်တဲ့လူတွေသူတို့ကတက်ပြတာတွေရမြန်းကြီးရှိတယ်
ဟုတ်ကဲ့ရှင်အဲ့တော့အခုလိုအခြေအနေဖြစ်လာတော့ဦးစိုးလွင်တို့ရောဘယ်လိုမျိုးစိတ်ထဲမှာရှိသလဲနောက်ဘာတွေလုပ်ပေးဖို့တက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုပြောချင်တာရှိလဲရှင
်ကျွန်တော်ကပြောချင်တာတော့ဟိုကနိုင်ငံတကာကိုလည်းပြောချင်ပါတယ်ဒါအောင်တော့ဟိုမှာ UN လည်းပြောချင်ပါတယ်ဘင်္ဂလားဒေ့ရှ်ကပြောရလို့ကျွန်တော်တို့ပြောချင်ပါတယ်ဒါတွေကလူကြီးကလူဝါလူလုံးမအဲ့တော့ကျွန်တော်ကဒီမှာလူရှင်တဲ့ကျွန်တော်လူလည်းမရောလည်းမဟုတ်ဘူးကျွန်တော်လည်းလာပွားလို့မရဘူးဟိုမှာစိတ်ချလို့လည်းမရဘူးအဲ့လိုပုံစံရောင်းနေကြပါလေကျွန်တော်ကဒါကြောင့်မလို့ကျွန်တော်ကနေပြီးတော့အိတ်တဲ့ချိန်မှလည်းခေါင်းပေါင်းမမအိမ်လို့မရဘူးအဲ့တော့ပွားတဲ့ချိန်မှလည်းကျွန်တော်စိတ်ချလို့ချပွားလို့မရဘူးအဲ့လိုပြနေကြတာပါဟုတ်
ကဲ့ နောက်တစ်ခုကအခုကပြန်ဖို့ဆိုပြီးတော့စီစဉ်ပေးမယ်ဆိုပြီးပြောတာရှိတယ်ဗောနော်ပြီးတော့ရိုဟင်ညာဒုက္ခသည်တွေကိုနိုင်ကလည်းအိမ်ပြန်ကြမယ်ဆိုပြီးတော့ဆန္ဒပြတောင်းဆိုတာတွေလည်းရှိတယ်ဒါပေမဲ့အခုလက်ရှိကရခိုင်မှာကစစ်ဖြစ်နေတယ်နောက်စစ်ဖြစ်တဲ့နေရာတွေမှာလည်းရိုဟင်ညာဒုက္ခသည်တွေဗောနော်ဒီနေဆက်အထိပါလာပြီးလက်နက်ကြီးကြတာမျိုးတွေရှိတယ်နောက်ရခိုင်ပြည်နယ်တွေကရိုဟင်ညာစီရွာတွေမှာလည်းထိခိုက်ဒဏ်ရာရတာမျိုးတွေရှိတော့အိမ်ပြန်မှုအတွက်လည်းမတေချာဘူးပေါ့နော်အဲ့တော့အဲ့လိုအခြေအနေမျိုးမှာဒီရိုဟင်ညာဒုက္ခသည်တွေဘက်ကလက်တလောအခြေအနေပေါ်မှာဘယ်လိုများပေါ့နော်ဒီမြင်မိတာရှိလဲဘယ်လိုများပြောချင်တာရောရှိပါလိမ့်ရှင
်ကျွန်တော်ကပြောချင်တာတော့ကျွန်တော်လူဝလူဝကျွန်တော်တို့ဒီမှာမနေဘူးအိမ်ကိုကြံကြည်လာမယ့်အများကြီးကျွန်တော်ကသစ္စာသာတော့ကြံကြည်လာမယ်ဒါဝမဲ့ကျွန်တော်တို့အမအခုဒရမာပြောလို့ကျွန်တော်တို့မှချမ်းကြီးနေတဲ့သူကစစ်ကြည့်ရတဲ့ကျွန်တော်တို့ပြလို့မရဘူး။သူညီနေရမကောင်းဘူး။သူညီနေတာရောမတမဆုံးနေကြတယ်သူကဒီမှာပြောလို့မရတာပါ။ဒါမှပြောမယ်လူမျိုးရှိဘူးပြောလို့ရတယ်လူမျိုးရှိဘူးလို့ပြောကြတယ်။ဒါမှပြောမယ်နေရာလေးဟိုကမနေတူအဲ့လိုပြနေကြတာပါ။ဒါမှဒီမှာလူလုံးတို့လုံးလုံးဝမရှိဘူး။အမစစ်ချလာကြလို့မနေရဘူးသူကမှကျွန်တော်ကိုအတိုင်းဒီကိုကျွန်တော်တို့ဖုန်းနေကြတာပါအမီးရာတာလို့
ဒီရိုဟင်ညာဒုက္ခသည်တွေနေရပြန်ဖို့ရင်းနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာနိုင်ငံသားအရင်တုန်းကလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်အတိုင်းမြန်မာနိုင်ငံဘက်ကလိုက်နာမယ့်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာအဗ်ဒူလ်မိုမန်ကအောက်တိုဘာလ20ရက်နေ့ကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီပြောဆိုချက်ကမြန်မာနိုင်ငံဘက်ကတရားပြောဆိုတာမဟုတ်ဘဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးနဲ့သူနဲ့တွေ့ဆုံဆွေးနွေးတဲ့အချိန်မှာတရုတ်သံအမတ်ကြီးရဲ့တစ်စစ်ပြောကြားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကကိုးကားပြီးတော့သတင်းတောက်တွေကိုပြန်ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်မှာတော့ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်ခံအတိအမှတ်မပြုထားပါဘူး။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းချောင်သွားတဲ့ဒုက္ခသည်တွေကိုစီစစ်လက်ခံမယ်ဆိုပြီး2018ခုနှစ်နိုဝင်ဘာလ13ရက်နေ့မှာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားလက်မှတ်ရေးထိုးသဘောတူခဲ့တာပါ။လက်မှတ်ရေးထိုးပြီးကလေးကသူတို့ရောက်နေတဲ့9နှစ်အတွင်းနေရပြန်ပို့ခံရတဲ့ရိုဟင်ဂျာတဦးတယောက်မှမရှိသေးတဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းတွေမှာဖော်ပြပါတယ်။အခုလိုမျိုးစီစစ်လက်ခံမယ်ဆိုပြီးမြန်မာနိုင်ငံဘက်ကတရုတ်သံမတ်ကြီးကိုပြောတာကိုသတင်းကောင်းတစ်ခုဖြစ်နေတတ်မှတ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာအဗ်ဒူမိုမန်ကပြောပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံဟာကြားဝင်စစ်ဆက်သူတာဖြစ်ပြီးတော့တကယ်ဆုံးဖြတ်ချက်ချမှတ်သူကမြန်မာနိုင်ငံဖြစ်တယ်ဆိုတာကိုလည်းသူကဝန်ခံပြောဆိုပါတယ်။ဒုက္ခသည်ပြည်သူနာဖြစ်ရှင်းနိုင်ရင်တရုတ်နိုင်ငံဘက်ကကူညီအောင်ပြားဆက်ပေးသွားမယ်အကြောင်းကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအောက်တိုဘာလ20ရက်နေ့ကပြောဆိုခဲ့ပါတယ်။တကယ်တော့လွန်ခဲ့တဲ့9နှစ် 2018 ခုနှစ်ဩဂုတ်လကုန်ပိုင်းမြန်မာနိုင်ငံမြောက်ပိုင်းရခိုင်မှာဖြစ်ခဲ့တဲ့ ARSA အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလူမျိုးရေးဘာသာရေးအသွင်ဆောင်ပဋိပက္ခတွေရဲ့နောက်မှာစစ်တပ်နဲ့နေကြားဆောင်တပ်တွေဘက်ကနေမြေရှင်းလင်းမှုတွေအတွင်အသက်ဘေးကနေစိုးရိမ်ရလို့ရိုဟင်ညာမွတ်စလင်8သိန်းကျော်ဟာအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းချောင်ထွက်ပြေးသွားကြတာပါ။ရိုဟင်ညာတွေဘင်္ဂလားဘက်ကိုရောက်ခါစားတော့ကတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဒေသခံလူမှုအတိုင်းဝိုင်းကစီးကြိုခဲ့ကြပေမဲ့ဒီလိုမျိုးရိုဟင်ညာတွေနေရပြန်နိုင်ရင်ညှိနှိုင်းဆောင်ရွက်နေတဲ့9နှစ်တာကာလအတွင်းမှာတော့အခြေအနေတွေပြောင်းလဲလာပါတယ်။ဒေသခံသတင်းမီဒီယာတွေနဲ့နိုင်ငံရေးသမားတွေကရိုဟင်ညာတွေဟာမွေးစေဝါရောင်းသူတွေအကြမ်းဖက်သူတွေအဖြစ်ပုံမှန်ဆိုသလိုပုံဖော်ပြောဆိုလာကြပြီးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကိုရိုင်းကလည်းဒီရိုဟင်ညာဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဝင်တော့ဝင်ဖို့ဖြစ်လာနေတယ်ဆိုပြီးတော့ဝေဖန်ပြောဆိုခဲ့ပါတယ်။အခုလက်ရှိအချိန်မှာလဲမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်အနီးမှာရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကအပြင်းထန်ဖြစ်နေတာကြောင့်ရိုဟင်ညာတို့နေရပြန်ရေးအစီအစဉ်ကတော့အဆင်ပြေအောင်မြင်နိုင်ပွဲမရှိပါဘူး။ဒါအပြင်ရိုဟင်ညာဒုက္ခသည်စခန်းတွေထဲမှာကိုရိုဟင်ညာတွေပေါ်လုံးကြံတပ်ဖြတ်မှုတွေကတစထက်တစပိုတိုးလာနေတဲ့အခြေအနေအရသူတို့ရဲ့လုံခြုံရေးကအလွန်ဆိုးရိမ်စရာကောင်းနေပြီးတော့ဒီလိုရိုဟင်ညာတွေရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောမြန်မာနိုင်ငံမှာပါရေရှည်ရက်တည်နေထိုင်နိုင်ရေးနဲ့သူတို့ရဲ့ဘဝအနာဂတ်မျှော်လင့်ချက်မရေမရာဖြစ်လာနေတဲ့အပေါ်ကုလသမဂ္ဂနိုင်ငံတကာအတိုင်းအဝိုင်းပါဝင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာတာဝန်ရှိတဲ့သူတွေကြားအလေးထားပြီးတော့ဆောင်ရွက်ပေးဖို့ရိုဟင်ညာဒုက္ခသည်တွေဘက်ကတောင်းဆိုနေကြကြောင်းပါရှင်။